America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American ပြည်အောင် Zoo Washington DC မြို့တော် View American အတန်းကနေ2019ခုနှစ်နိုဘာလ21ရက်ခြားသောရင်းနေညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူသင်မသင်စုံစမ်းနေတဲ့အောက်လွှတ်တော်မှာနောက်ထပ်အမေရိကန်ဆွေးရရရှိနှစ်ဦးဒီကနေ့ထွက်ဆိုမှာဖြစ်ပါတယ်။ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာတန်ဝဲနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးခိုးစရာကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့အမေရိကန်အောက်လွှတ်တော်မှာမနေ့ကလုပ်ခဲ့တဲ့ကြားနာပွဲအတွင်း
I know that members of this committee frequently frame these complicated issues in the form of a simple question.
ယောဘာတမဂါ EU ဆိုင်ရာအမေရိကန်သံမတ် Gordon Sondland ပြောတော့ဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါ။ဒါပြင်ရခိုင်ပြည်နယ်အတွင်းစစ်ဘေးရှောင်တွေအတွက်မြန်မာတပ်မတော်ကငွေကျပ်3,000,000လူဒန်းလိုက်တဲ့အကြောင်းတခါအေရီတိုင်းကကမ်းခြေတစ်ခုမှာမတင်ငါသူ22ယောက်ကိုအာဏာပိုင်တွေဘက်ကဖမ်းဆီးလိုက်တဲ့အကြောင်းပါဝင်ထိုင်းနဲ့မလေးရှားနယ်စပ်မှာမြန်မာနိုင်ငံကရွှေပြောင်းလူသမားတချို့ကိုထိုင်းနိုင်ငံသားတက်ကဒီကနေ့မှာဖမ်းဆီးလိုက်တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီအကြောင်းတွေမတိုင်းခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကထင်ရှားပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူသင်မသင်စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာဒီကနေ့မှာတော့အင်ပီရိုအချမ်ပေးအရာရှိအောင်ဖီယိုနာဟေးလ်နဲ့နိုင်ငံရေးဝန်ကြီးဌာနအရာရှိဒေးဗစ်ဟ ோம் စ်တို့ထွက်ဆိုဖို့စီစဉ်ထားပါတယ်ကျနော်ဝက်ဆိုက်တင်နဲ့အင်္ဂါနေ့တုန်းကတော့ဒုသမ္မတမိုက်ပင်ဆီလက်တော့ဖြစ်သူဂျနီဖာဝီလျံစ်အမျိုးသားလူညွန်ရေးကောင်စီရဲ့ယူကရိန်းဆိုင်ရာထိတ်တန့်ရရှိဒုဗိုလ်မှူးကြီးအလက်ဇန်ဒါဗင်ဒမန်ယူကရိန်းဆိုင်ရာအမေရိကန်ထုတ်ကိုယ်စားလျှောက်ကတ်ဗိုလ်ကာနဲ့အမျိုးသားလူညွန်ရေးကောင်စီအစ်စ်မြင့်ရရှိအောင်တင်မော်ရီဆန်တို့ထွက်ဆိုခဲ့တာပါမနေ့ကကျနော်ဝက်မှာတော့အထူးကတက်တဲ့တူအဖြစ်ဥရောပသမဂ EU သမ္မတကြီးဂေါ်ဒန်ဆောင်းလန်ခွန်နိုင်လောက်ကြောင်ထွက်ဆိုသွားပါတယ်EU သမ္မတကြီးထွက်ဆိုပြီးနောက်ပိုင်းမွန်လွဲပိုင်းမှာတော့ပင်လယ်ကိုစစ်တမ်းနာချုပ်ရရှိလော်ရာကူပါအစ်စ်မြင့်တန်ရရှိဒေးဗစ်ဟေးတို့လည်းထွက်ဆိုခဲ့ကြတာပါသမ္မတကသူ့ရဲ့နိုင်ငံရေးပြင်ပဒုသမ္မတအောင်ဂျိုးဘိုင်ဒန်ရဲ့တာဖြစ်သူဘုတ်ဖော်ဝင်ဖြစ်တာဝန်ယူထားတဲ့ယူကရိန်းစွမ်းအင်ကုမ္ပဏီကိုယူကရိန်းဆိုရကတရားဝင်စုံစမ်းစစ်ဆေးပေးဖို့နဲ့2016အမေရိကန်သမ္မတယူကောက်ပွဲမှာယူကရိန်းဂျောင်းဝင်ဆွတ်ပတ်ခဲ့တယ်ဆိုတဲ့ပြောဆိုမှုတွေကိုစုံစမ်းဖို့သမ္မတထရန့်ကယူကရိန်းပေါ်ပြားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေမှာအစောပိုင်းလွတ်တော်မှာတကားပိတ်ဆုံဆဲရမှာလဲတက်တီ9ရောက်စလုံးကထွက်ဆိုထားကြပါတယ်တက်တီ9ရောက်နဲ့3ရောက်ကတော့ဇူလိုင်လ25ရက်နေ့တုန်းကသမ္မတထရန့်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတို့တယ်လီဖုန်းစကားပြောချိန်မှာကိုယ်တိုင်ရှိနေခဲ့သူတွေလည်းဖြစ်ပါတယ်စုံစမ်းမှုတွေကိုဥဆောင်နေတဲ့ဒီမိုကရက်လွတ်တော်ကိုယ်စားလှယ်ကတော့အခုကြားနာမှုတွေကနေသမ္မတအပေါ်အရေးယူနိုင်ရေးလူထုတောက်ခတ်မှုတွေပိုရလာဖို့လည်းမျှော်လင့်နေပါတယ်
အမေရိကန်ပြည်ထောင်စုအတ္တလန်တာမြို့မှာဗုဒ္ဓဟူးနေ့တုန်းကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းအဖြစ်အရွေးခံနိုင်ဖို့ကြိုးစားနေကြသူတွေရဲ့အခြေတင်စကားရေးလူပွဲမှာသမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲတင်မတင်ကိစ္စကအဓိကဆွေးနွေးစရာဖြစ်ခဲ့ပါတယ်။သမ္မတထရမ့်ကသူ့နိုင်ငံရေးအကျိုးမြတ်အတွက်ယူကရိန်းနိုင်ငံပေါ်ဖိအားပေးခဲ့သလားဆိုတဲ့စုံစမ်းမှုတွေအပေါ်ကိုယ်စားလှယ်လောင်းအားလုံးကထောက်ခံကြောင်းတညီတညွတ်ထည့်ပြောခဲ့ကြပါတယ်။ဒီတစ်ခေါက်စကားရေးလူပွဲမှာတော့ကိုယ်စားလှယ်လောင်းတွေဟာအရင်အခေါက်တွေကလိုပုဂ္ဂိုလ်ရေးပိုင်းထိုးနှက်ပြောဆိုမှုတွေတိတ်မလုပ်ကြတော့ဘဲသူတို့ထောက်ခံတဲ့မူဝါဒရေးရပိုင်းကိစ္စတွေကိုအဓိကအသားပေးပြောခဲ့ကြပါတယ်။သမ္မတထရမ့်ဟာအမေရိကန်ခေတ်သစ်သမိုင်းမှာအချင်းအပြတ်ဆုံးသမ္မတဖြစ်တယ်လို့လွတ်တော်အထက်လွတ်တော်အမတ်ဘာနီဆန်ဒက်စ်ကပြောကြားပါတယ်။ကျန်းမာရေးအာမခံချက်မရှိသူတွေအိမ်ပိုင်မရှိသူတွေရင်ဆိုင်နေရတဲ့ဒီစီးပွားရေးဆိုင်ရာစိန်ခေါ်မှုတွေကိုသူကထောက်ပြသွားခဲ့တယ်လို့ယာတီဥရုပြောင်းလဲဖောက်ပြန်မှုတွေကင်တွယ်ရေးကိုပြောသွားပါတယ်။အထက်လွတ်တော်အမတ်အဲလိဇဘက်ဝါရန်ကလည်း2016သမ္မတရွေးကောက်ပွဲတုန်းကရုရှားရဲ့ဝင်ရောက်နှောက်ယှက်မှုကိုစုံစမ်းရေးမှူးရောဘတ်မော်လာစွန့်စမ်းခဲ့စဉ်တုန်းကသမ္မတထရမ့်အနေနဲ့တရားစီရင်ရေးပိုင်းနှောက်ယှက်ခဲ့သလားဆိုတာမေးခွန်းထုတ်ခဲ့ပါတယ်။ဒီကိစ္စကိုလွှတ်တော်ကကင်တွယ်ဖို့ပြက်ကွက်ခဲ့တာကြောင့်သမ္မတအပေါ်အရေးသူယူသည်မသင့်စုံစမ်းရတဲ့အထိဖြစ်လာတာလို့သူကပြောသွားပါတယ်။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းသူသာသမ္မတဖြစ်လာခဲ့ရင်ထရမ့်အပေါ်စုံစမ်းမှုတွေကိုဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘဲနိုင်ငံတော်ရှေ့နေဂျိုးရဲ့ဗက်မလိုက်ဆုံးဖြတ်ချက်ကိုလက်ခံမယ်လို့ပြောသွားပါတယ်။နိုင်ငံကိုပြန်လည်စည်းလုံးညီညွတ်အောင်လုပ်ဖို့လိုတယ်လို့လည်းဖော်ပြပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်အဆင်အလာဖြစ်လာတဲ့နိုင်ငံတွေကိုကြောခိုင်းနေတဲ့သမ္မတထရမ့်ရဲ့နိုင်ငံခြားမူဝါဒဆိုင်ရာချဉ်းကပ်မှုတွေမှားယွင်းကြောင်းနဲ့ဒုလုပ်ရက်တွေကြောင့်အမေရိကန်ဟာစိတ်မချရတဲ့မိတ်ဆွေနိုင်ငံဖြစ်လာတယ်လို့သူတို့၃ယောက်အပါအဝင်ဂျန်နက်ကိုစလေလောင်းတွေအားလုံးကစကြေးလူပွဲမှာဆွေးနွေးခဲ့ကြပါတယ်
ယူရိုနိုင်ငံဘဲဂရက်မြို့မှာဆူယားဆန့်ကျင်ဆန္ဒပြသူတွေနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေကြားအထူးကြောင်းနေကြအခုနောက်ဆုံးလူနှစ်ဦးတက်မနေတည်ဆုံးသွားပါတယ်မြို့တော်မှာရှိတဲ့စနက်တန်တားမှာဆန္ဒပြသူတွေကိုလူစုခွဲဖို့လုံတင်းရဲတွေကမြေရေပုံးတွေနဲ့ပြစ်ခတ်ရတာကဆန္ဒပြသူ၂ယောက်တည်ဆုံးသွားတာဖြစ်ကြောင်းလဲအာနာပိုင်တွေကပြောဆိုခဲ့တာပါဆန္ဒပြသူတွေကတော့စနက်တန်တားအပြင်တိဂရစ်မြို့ကိုမြစ်ကိုဖျက်ချပြီးလူမျိုးရေးဆော့ရှောက်တွေထူထူထဲထဲချထားတဲ့အီရွယ်ဆူယော့နဲ့တန်တမာရုံးတွေရှိရာဂရင်းစုံကိုသွားနိုင်တဲ့အာရာနဲ့ဂျူမာယီယာတရားတွေကိုလည်းပိတ်ဆို့ဆန္ဒပြနေတာဖြစ်ပါတယ်အလောက်ကရှာပါမှုအများပြည်သူဝန်ဆောင်မှုတွေအားနည်းမှုတွေပေါ်မချေနပ်ရကအော်တိုဘလာနဲ့စတင်ခဲ့တဲ့ဆန္ဒပြပွဲတွေဟာနောက်ပိုင်းမှာတော့အချင်းပြေချဆမှုဝင်ဝင်မမြတ်တမှုတွေပေါ်မချေနပ်မှုတွေပါပေါင်းပြီးဆန္ဒပြပွဲတွေလည်းကြီးထွားလာခဲ့တာပါဆန္ဒပြသူတွေကတော့အစိုးရကိုလုံးဝပြုရင်ပြောင်းလဲဖို့တောင်းဆိုနေတာဖြစ်ပါတယ်လက်နက်မဲ့အများစုဖြစ်တဲ့ဆန္ဒပြသူတွေကိုတော့လူမျိုးရေးတပ်ဖွဲ့တွေကတနက်ကြီးစစ်တွေမြေရုံဘုံတွေရုတ်တရက်မှင်သက်မိစေနိုင်တဲ့ဘုံတွေကိုပါတုံးပြီးနှိမ်နှင်းခဲ့ရကလူပေါင်း320ကျော်တည်ဆုံးပြီးထောင်နဲ့ချီတန်ရရခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့သူတို့အတွက်တန်ရုံပရစ်ကတ်တွေနဲ့အာဂရီလိုက်စားမှုတွေအတွက်တာဝန်ရှိတဲ့အီရတ်ဆိုးရအရာရှိတွေပေါ့အမေရိကန်ကပိတ်ဆို့တန်ခတ်ရေးယူဖို့စဉ်းစားနေတဲ့အကြောင်းတင်းလာနေမှာတော့ပဲသတိပေးထားပါတယ်
အီရန်နိုင်ငံမှာဆန္ဒပြပွဲတွေကြောင့်အင်တာနက်ဆက်သွယ်မှုဖြတ်တောက်ထားတာဒီကနေ့9ရက်ရှိသွားပါပြီ။စနေနေ့တွေကအင်တာနက်ဆက်သွယ်မှုတွေကိုလုံးဝနီးပါးဖြတ်တောက်ခဲ့ခြင်းဟာနာရီတရာကျော်သွားပြီလို့လန်ဒန်အခြေစိုက်အင်တာနက်ဆက်သွယ်မှုစောင့်ကြည့်လေ့လာရေး NetBlocks အဖွဲ့ကဒီကနေ့အစောပိုင်းက Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။ Digital အခွင့်အရေးဟာလူ့ခွင့်ရေးဖြစ်တာကြောင့်အီရန်ပြည်သူအားလုံးအင်တာနက်သုံးနိုင်ရမယ်လို့လည်းဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့တောက်ချာနေတုန်းကလောင်စာဆီဈေးတွေကိုအစိုးရက90ရာခိုင်နှုန်းနီးပါးတိုးမြင့်ခဲ့ပြီးတဲ့နောက်အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဝဖြစ်ပေါ်ခဲ့ပါတယ်။ဆန္ဒပြလှုပ်ရှားသူတွေအချင်းချင်းအဆက်အသွယ်မလုပ်နိုင်အောင်နဲ့ဆန္ဒပြဝဲပုံတွေအွန်လိုင်းပေါ်မတင်နိုင်အောင်လို့ဗီဒီယိုအာဏာပိုင်တွေကအင်တာနက်ကိုဖြတ်တောက်ထားတာပါ။ VOA ပါရှားဌာနကသိရသလောက်စနေနေ့မှာပဲမြို့ပြနေရာ90ထဲမင်းမှာဆန္ဒပြပွဲတွေပြန့်နှံ့ဖြစ်ပွားခဲ့ပါတယ်။စီးပွားရေးအကျပ်အတည်းနဲ့ရင်ဆိုင်နေရတဲ့အီရန်ပြည်သူတွေဟာလောင်စာဆီဈေးတွေတက်သွားတာကြောင့်ပိုပြီးကျပ်တဲတဲ့အခြေအနေတွေကိုရင်ဆိုင်ကြရတာကြောင့်မကျေမနပ်ဖြစ်နေကြတာပါ။အီရန်ပေါ်စီးပွားရေးပြစ်မှတ်ထားအရေးယူတံခါးမှုတွေအမေရိကန်အစိုးရကပြန်လည်ချမှတ်ခဲ့တာနဲ့အတူနိုင်ငံမှာငွေကြေးဖောင်းပွားမှုနဲ့အလုပ်လက်မဲ့ဥယျာဉ်မြင့်တက်မှုတွေလည်းဖြစ်နေပါတယ်။အီရန်အစိုးရကြားအာဂတိလိုက်စားမှုနဲ့စီမံခန့်ခွဲမှုပိုင်းညံ့ဖျင်းတာကြောင့်လည်းအီရန်ပြည်သူတွေအစိုးရပေါ်စိတ်ပျက်နေကြတာဖြစ်ပါတယ်။
ဒီဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဘေးကအတန်မြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကြည်လေးတဲ့လူခွေရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ရေဆန်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာတိုင်ဝမ်နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂဒုခုစေခရစ်စတန်ရှန်နာဘာဂနာကတိုက်တွန်းလိုက်ပါတယ်။မြန်မာဆွေရနဲ့တပ်မတော်အရာရှိတွေနဲ့တွေ့ဆုံခဲ့သလိုရခိုင်ပြည်နယ်ကဒေသခံနိုင်ငံရေးတိုင်ဝမ်အရက်ပဲလူမှုအဖွဲ့အစည်းတွေဖြင့်ဒုက္ခသည်တွေနဲ့ပါတွေ့ဆုံခဲ့တဲ့နိုဝင်ဘာ22ရက်နေ့ကနေ21ရက်နေ့ထိခီးစဉ်ဆုံးသက်ချိန်မှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာတိုက်တွန်းထားတာပါ။မြန်မာဆွေရတပ်မတော်လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တာဝန်ရှိသူတွေနဲ့တွေ့ဆုံရမှာတော့နိုင်ငံတကာတာဝန်ခံမှုလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေရှာဖွေဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကလူခွေချုပ်ဖောက်မှုတွေအတွက်အပြည်ပြည်ဆိုင်ရာတရားရုံး ICJ နဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC တို့မှတိုင်ကြားခံထားရတဲ့အချိန်မှာပဲကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ခုဆဲကတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ရင်ဂျာတွေပေါ်ကျွလုံနဲ့လူခွေချုပ်ဖောက်မှုတွေဟာလူမျိုးလုံးတက်ပြတ်မှုဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ရရောက်ကြောင်းဆွဆွဲချက်နဲ့အစ္စလာမ်ဘူဟောဆော်ရေးအဖွဲ့ OIC ကစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ ICJ မှာတရားစွဲခဲ့တာပါ။ရင်ဂျာဆိုတဲ့အသုံးလုံးကိုတရားဝင်လက်မခံတဲ့မြန်မာဆွေရတော့ ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုလည်းဥဆောင်ဖြစ်ရှင်းမှဖြစ်ပြီးနိုင်ငံတကာဥပဒေပညာရှင်တွေကိုငှားရမ်းထားတဲ့အကြောင်းလဲမြန်မာဆွေရကမနေ့ကတည်းကပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ ICC နဲ့ပတ်သက်လို့တော့အဖွဲ့ဝင်နိုင်ငံမဟုတ်တာကြောင့်ပူးပေါင်းဆောင်ရွက်ဖို့မရှိကြောင်းလဲပြောဆိုထားပါတယ်
တောင်ကိုရီးယားနိုင်ငံဘူဆန်စစ်ကမ်းမြို့မှာရှင်းသတင်းမှတ်ကျင်းပမဲ့တောင်ကိုရီးယားနဲ့အာဆီယံဆွေးနွေးပွဲဆက်ဆံရေးအနှစ်30ပြည့်အခမ်းအနားတက်ရောက်ဖို့တောင်ကိုရီးယားသမ္မတရဲ့ဖိတ်ကြားမှုကိုမြောက်ကိုရီးယားဘက်ကပယ်ချလိုက်ပါတယ်။ခေါင်းဆောင်ကင်ဂျွန်အန်အခမ်းအနားတက်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ဖိတ်ကြားစာရရှိပေမဲ့ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးပြင်းမလဲဖြစ်နေချိန်မှမတက်နိုင်ဘူးလို့မြောက်ကိုရီးယားအစိုးရဘက် KCNA သတင်းကဒီကနေ့ထုတ်ပြန်ပါတယ်။ တန်ကိုရီးယားသမ္မတရဲ့ဖိတ်ကြားစာထဲမှာခေါင်းဆောင်ကင်မတက်နိုင်ရင်ကိုယ်စလဲတယောက်လွတ်နိုင်ကြောင်းကန့်လန့်ထားတယ်လို့လဲဆိုပါတယ်ကိုရီးယားနှစ်နိုင်ငံကြားရရှိထားတဲ့သဘောတူညီမှုတွေကိုအကောင့်ထဲပေါ်ဖို့တောင်ကိုရီးယားဘက်ကပြက်ကွက်တယ်လို့အမေရိကန်အပေါ်အင်ပတန်အားကိုးနေတာကြောင့်တောင်မြောက်ကိုရီးယားဆက်ဆံရေးမှာထိခိုက်နေရတယ်လို့လည်း KCN နဲ့သတင်းကထုတ်ပြန်ပါတယ်။မြောက်ကိုရီးယားနဲ့ပြန်လည်ထိတွေ့ဆက်ဆံနိုင်ဖို့ကြိုးစားခဲ့တဲ့သမ္မတမွန်ဂျေအင်းနဲ့ကင်ဂျုံအန်တို့ဟာပြီးခဲ့တဲ့နှစ်တုန်းက၃ချိန်တွေ့ဆုံခဲ့ပါတယ်။ဒါအပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားပထမဆုံးအကြိမ်ထိပ်သီးဆွေးနွေးပွဲဖြစ်ဖို့ကြားဝင်ညှိနှိုင်းပေးခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်နဲ့ကင်ဂျုံအန်တို့ရဲ့ဒုတိယအကြိမ်တွေ့ဆုံမှုမအောင်မမြင်ဖြစ်ပြီးကတည်းကကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးထိခိုက်ပြီးတောင်မြောက်ကိုရီးယားပူးပေါင်းဆောင်ရွက်မှုအားလုံးကိုမြောက်ကိုရီးယားအစိုးရကရက်စဲခဲ့တာဖြစ်ပါတယ်။ဘူဆန်စိတ်ကမ်းမြို့မှာကျင်းပမယ့်အာဆီယံတောင်ကိုရီးယားဆွေးနွေးပွဲဆက်ဆံရေးအနှစ်30ပြည့်အခမ်းအနားနဲ့ပထမအကြိမ်မဲခေါင်ကိုရီးယားထိပ်သီးအစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တက်ရောက်မယ်လို့အတိုင်ဝန်ခံယုံကတော့သတင်းထုတ်ပြန်ထားပါတယ်ရှင်
။ဟောင်ကောင်ကလူ့ခွင့်ရေးခြင်ရီနဲ့ပတ်သက်လို့အမေရိကန်လွှတ်တော်ကအတည်ပြုခဲ့တဲ့ဥပဒေမူကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကပယ်ချဖို့တရုတ်နိုင်ငံကဒီနေ့ပဲတောင်းဆိုလိုက်ပါတယ်။ဥပဒေကိုအတည်ပြုမယ်ဆိုရင်တော့ပြင်းပြထန်ထန်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းလဲသတိပေးခဲ့တာပါ။ဟောင်ကောင်လူ့ခွင့်ရေးနဲ့ဒီမိုကရေစီရဲ့ဥပဒေဟာဟောင်ကောင်မှာရှိတဲ့တရုတ်နဲ့အမေရိကန်တို့ရဲ့အကျိုးစီးပွားတွေကိုထိခိုက်နိုင်တဲ့အကြောင်းလဲတရုတ်နိုင်ငံကြားဝန်ကြီးဌာနပြောခွင့်ရကန်ရှောင်ကဒီကနေ့ပဲပြောဆိုလိုက်တာပါ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ချိန်ညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့အမေရိကန်နိုင်ငံရေးနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။ယူရိုပါသမဂ္ဂ EU ဆိုင်ရာအမေရိကန်သမ္မတ Gordon Sondland ကအမေရိကန်အနေနဲ့ယူကရိန်းကိုအကူအညီပေးမဲ့ကိစ္စဟာသမ္မတ Donald Trump အတွက်နိုင်ငံရေးအကျိုးမြတ်ပေါ်မှာမူတည်တယ်လို့ပြောခဲ့ပါတယ်။သမ္မတ Trump ကသူ့အနေနဲ့ဘာမှမဟုတ်တာမလုပ်ခဲ့ဘူးလို့ညင်းဆိုနေချိန်မှာပဲအောက်လွတ်တော်ထောက်လိုင်းကော်မတီကကျင်းပတဲ့ဒီဗုဒ္ဓဟူးနေ့ကကြားနာပွဲအတွင်းသမ္မတ Sondland ကအခုလိုပြောလိုက်တာကြောင့်ဒါဟာသမ္မတကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ရဲ့လုပ်ငန်းစဉ်တွေမှာအရေးပါတဲ့အထောက်အကူဖြစ်စေခဲ့တာပါ VOA သတင်းတောက် Catherine Gibson ပေးပို့ထားတဲ့သတင်းတော်ကိုတော့ကိုအောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဥရောပသမ္မဂ EU ဆိုင်ရာအမေရိကန်သမ္မတ Gordon Sondland ကအမေရိကန်ကနေယူကရိန်းကိုစီးရေးထောက်ပံ့ပေးမယ့်ကိစ္စနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်အနေနဲ့သက်သေထွက်ဆိုခဲ့ပါတယ်
I know that members of this committee
ခုကြားနာပွဲကျင်းပတဲ့ကော်မတီဝင်တွေကသမ္မတအနေနဲ့ပုဂ္ဂိုလ်ရေးအကျိုးမြတ်အတွက်အပေးယူလုပ်ခဲ့သလားဆိုတဲ့ရိုးရှင်းရှင်းမေးခွန်းကိုနှီးပေါင်းစုံနဲ့လှည့်မိနေပါတယ်။အင်ပီရိုကတွေ့ဆုံမှုတွေတောင်းဆိုခဲ့တာတွေရဆိုရင်တော့ကျွန်တော်ရင်းကပြောခဲ့သလိုပဲအဲ့လိုမျိုးလုပ်ခဲ့တယ်လို့ပြောရမှာပါ။
ယူကရိန်းဆိုင်ရာအမေရိကန် True Threat Man Kurt Volker နဲ့စွမ်းအင်ဝင်ကြီး Rick Perry တို့ဟာ Trump ရဲ့ပုဂ္ဂိုလ်ရေးရှင်းနေ Rudy Giuliani ရဲ့ညွှန်ကြားချက်အတိုင်းဆောင်ရွက်ခဲ့ကြောင်းလဲသမ္မတ Sondland ကပြောပါတယ
်။ We all understood
Mr. Giuliani ရဲ့ညွှန်ကြားချက်အတိုင်းမဟုတ်ဘူးဆိုရင် American နဲ့ Ukraine တို့ရဲ့ဆက်ဆံရေးပိုခိုင်မာအားကောင်းလာအောင်လုပ်နိုင်မယ့်အခွင့်အရေးလက်လွတ်ရမယ်ဆိုတာကိုကျွန်တော်တို့နားလည်ထားပါတယ်။ဒါကြောင့်သမ္မတရဲ့အမိန့်အတိုင်းလုပ်ကြရတာပါ။
သမ္မတ Sondland ရဲ့ထွက်ဆိုချက်အရဆိုရင်သမ္မတ Donald Trump အနေနဲ့အာဏာကိုအလွဲသုံးစားလုပ်တယ်ဆိုတာမျိုးတွေ့ရကြောင်းကြားနာပွဲကျင်းပတဲ့ကော်မတီဥက္ကဋ္ဌကပြောပါရယ်။အလုပ်တော်ထောက်လှမ်းကော်မတီဥက္ကဋ္ဌ Adam Schiff က
We also have heard for the first time
အလုံးစုံအပူပေါင်းကြံစည်ကြတာကိုပထမဆုံးအနေနဲ့ကြားခဲ့ပြီးပါပြီ။နိုင်ငံသားဝန်ကြီးအင်မီရောယာယီအာရှိချုပ်မော်ဗနီလည်းသိပါရယ်။ပေါ်ဆုံးမှဆိုရင် Donald Trump သူ့အောက်ကပုဂ္ဂိုလ်ရေးရှိနေတဲ့တခြားသူတွေလည်းဟိုင်းပြီးတော့လုံနေကြတာပါ
။သမ္မတ Sondland ရဲ့ဆွဲဆိုချက်ပေါ်သက်ဆိုင်ရာတာဝန်ရှိသူတွေကညင်းဆိုပါတယ်။နိုင်ငံခြားရေးဝန်ကြီး Mike Pompeo က
I know precisely what American policy was.
ဂရင်းပတ်သက်တဲ့အမေရိကန်ရဲ့မူဝါဒဘာလဲဆိုတော့ကျွန်တော်တိကျသိပါတယ်။အခုထိစာရွက်ကတ်များနဲ့ပတ်သက်လို့လည်းကျင်းနေအားရပါတယ်။ယူကရိန်းလူထုတွေလည်းအကျိုးမြတ်ရှိခဲ့ပါတယ်
။သမ္မတ Donald Trump ကလည်းသမ္မတ Sondland နဲ့ပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးတော့အခုလိုညင်းဆိုပါတယ
်။ I want nothing.I want not
ဘာမှမလို့ခြင်းမဟုတ်ဘာပေးယူမှလည်းမလုပ်ခဲ့ပါဘူးဇလန်စကီအနေနဲ့မှန်မှန်ကန်ကန်လုပ်ဖို့သာပြောခဲ့တာပေါ့
ယူကရိန်းကိုပေးမဲ့ဒေါ်လာတန်400နီးပါးတန်ဖိုးရှိတဲ့စည်ရေးကူညီတွေကိုဆိုင်းငံ့ထားတဲ့သမ္မတထရမ့်ရဲ့လုပ်ရဲ့လူသိရှင်ကြားဖြစ်ပြီးမှသာဒီကူညီတွေယူကရိန်းကိုပေးရခဲ့တာပါအကူအညီလည်းပေးခဲ့ပြီးလာမယ့်2020သမ္မတရွေးကောက်ပွဲမှာထရမ့်ရဲ့ရှင်ပြိုင်ပွဲဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူသားတို့ရဲ့ယူကရိန်းနဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေကိုယူကရိန်းဘက်ကစုံစမ်းစစ်ဆေးပါမယ်လို့မကြေညာဘူးဆိုရင်ထရမ့်ကိုတရားစွဲဆိုဖို့မဖြစ်နိုင်ကြောင်း Republican တွေဘက်ကလည်းအခိုင်အမာကာကွယ်ပြောဆိုပါတယ်
အလှတော် Republican အမတ် Jim Jordan က
သူတို့လိုလားချက်တွေအတွက်တွေးဆောင်တောင်းဆိုနိုင်ခဲ့ပါတယ်အခုညီလေးရပြီးသွားပါပြီ
ဘလို့ပဲဖြစ်ဖြစ် Trump ကိုထောက်ခံသူတွေအများပြားကတော့ဆက်ရှိနေသေးပါသမ္မတ Trump ကိုတရားစွဲဆိုဖို့ Democrat တွေကြီးစိုးတဲ့
အောက်လွှတ်တော်ကမဲပေးဆုံးဖြတ်ခဲ့ရင်နောက်မှာ Republican တွေကြီးစိုးတဲ့အထက်လွှတ်တော်အရောက်မှာတော့ Trump ကိုတရားစွဲဖို့ကိစ္စပြက်ပြဲပြီးသမ္မတတောင်ဆက်ထမ်းဆောင်နေနိုင်မယ့်အခြေအနေရှိနေသေးကြောင်းပါခင်ဗျာ
။ကောင်းပြောပြသွားတာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ရခိုင်စစ်ဘေးရှောင်ရည်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေအတွက်မြန်မာတပ်မတော်ကနေလူငွေ7,500လှူဒန်းပြီးဒါဟာဒုက္ခတွေ့နေတဲ့ပြည်သူတွေအတွက်အကူအညီပေးတာဖြစ်တယ်လို့ပြည်နယ်စစ်ဖက်တာဝန်ရှိသူတွေကဗီဒီယိုကိုပြောပါတယ်ဒီလိုအကူအညီပေးတာကိုဒေသခံရခိုင်အဖွဲ့အစည်းတွေကကြိုဆိုကြပေမဲ့လို့အခုလက်လောဖြစ်လာတဲ့နိုင်ငံတကာ PR တွေကြောင့်အခုလိုဆောင်ရွက်လာတာလို့ယူဆမှုတွေလည်းရှိနေပါတယ်ဗီဒီယိုသတင်းတော်နိုင်ကိုရင်ကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေအတွက်တပ်မတော်ရဲ့လှူဒန်းငွေတွေကိုမနေ့ကလက်ခံရရှိပြီးပြည်နယ်စိုးရကစစ်ရှောင်နေရာတွေကိုစီစဉ်ပို့ပေးမယ်လို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးမင်းတန်းက VOA ကိုပြောပါတယ
်ကျွန်တော်တမတော်ကြီးနဲ့မိသားစုတွေကနေပြီးတော့ရခိုင်ပြည်နယ်ရှိအကွဲချောင်းပြည်သူတွေအတွက်အဲ့ဒီကြောင့်3,500အတူပါတယ
်အလှူငွေပေးရပွဲကိုနိုဝင်ဘာလ20ရက်နေ့ကစစ်သွေးမြို့ရှိရခိုင်ပြည်နယ်ဆိုးရဖွဲ့ရုံးမှာကျင်းပပြီးတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒုဘူမူကြီးဝင်းပူရှင်ကအလှူငွေပေးရပြီးရခိုင်ပြည်နယ်ဆိုးရဖွဲ့တာဝန်ရှိသူတွေကလက်ခံခဲ့ပါတယ်တမရော်ကနေရခိုင်စစ်ရှောင်တွေကိုကူညီထောက်ပတဲ့အကြောင်းရင်းကိုတော့ဘူမူကြီးမင်းတန်းကခုလိုဆက်ပြောပါဗျာ
ကျွန်တော်တို့တိုက်ပွဲရှောင်ဆိုတော့ဗျာကျွန်တော်တို့ရဲ့ပြည်သူတွေပါပဲတိုက်ပွဲရှောင်ဖြစ်နေတဲ့ဂျာလီတွေအဲ့တော့ခုပြည်သူတွေဒုက္ခရောက်နေတာကိုတမရော်ကတတ်နိုင်တဲ့ဆက်စားပေါ့ဗျာတော့
ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားလာနေတာတစ်နှစ်နီးပါးရှိလာနေပြီဖြစ်တယ်လို့တိုက်ပွဲကြောင့်နေရကနေတိမ်းရှောင်နေရတဲ့စစ်ရှောင်ဦးရေ9,000ကျော်ရှိနေပြီဖြစ်ပါတယ်ဒီစစ်ရှောင်တွေကူညီပေးဆောင်ရေးလှုပ်ဆောင်နေတဲ့ဖွဲ့စည်းတွေကိုအစိုးရအာဏာပိုင်တွေကတားဆီးပိတ်ပင်မှုတွေပြုလုပ်နေရကနေအခုလိုတမတော်ဘက်ကကူညီပေးလာတဲ့ပုံမှာသဘောထားမြင်မျိုးမျိုးထွက်ပေါ်နေတာပါရခိုင်မျိုးရပါတီကပါတီမူဝါဒရေးရာဥဆောင်ကော်မတီဖွဲ့ဝင်ဖြစ်တဲ့တော်အေးနုစိန်ကတော့
ICC ဒီအဂျင်တီးနားမှာတရားစွဲခံရတဲ့ကိစ္စတွေပေါ်ပေါက်လာတဲ့အခါမှာဒီကိစ္စတွေတိုင်းရင်းသားတွေစီလုံးညှို့ကြပါစသဖြင့်ပြောတဲ့အတိုင်းလည်းထွက်လာပြီအဲ့မှာစဉ်းချောင်းတဲ့အတွက်လည်းတင်းချင်းတစ်ခါမှမပြုတ်လို့ပြီးတဲ့အနေအထားမျိုးနဲ့လှုပ်လာပြီးဆိုတော့ဒါအကြီးကိုသားတို့တိုက်ဆိုင်မှုဆိုတာမဖြစ်နိုင်ဘူးဆိုတဲ့ဆက်ကပဲဘာလို့လဲဆိုတော့လူသေးပြီးရဲ့ဆိုလည်းမသိဘူးအဲ့ဒီကွာမရှိဘူးအေးဒီကွာလို့ရှိနေတယ်စသဖြင့်အချင်းတရားနဲ့ပကတိတရားကိုညစ်လုံးဇုံမိပြီးတော့တောင်းရှိတဲ့ပြောရင်းဆိုခွင့်ရှိသူတွေကမိနေရတဲ့အနေအထားကိုအများကြီးပြည်တွင်းပြည်ပဟုတ်တော့ကျွန်တော်ကြည့်နေတာဖြစ်တယ်ဆိုတော့အခုကျတော့လေဒီ ICC ICJ စိတ်ဆာကလည်းအဲကပန်းနဲ့ချီပြီးတော့ဘိုးဘိုးလေးတို့ကြောင့်ဖြစ်သွားတဲ့အနေအထားမှာမှအဲဒီလိုလာပြီးတော့ထောက်ခဲ့လဲဆိုတော့ကြီးနေတာကတော့ကျွန်တော်တို့အဲကြိုးဆိုပါတယ်ဒါပေမဲ့အဲကြီးရင်တာရောအဲတိုက်တိုက်ဆိုင်ဆိုင်ဒီကနာတန်တဲ့ဟုတ်တယ်မှာဟုတ်နေတယ်တော့ဝေဖန်တုံးတက်စီရတယ်တော့ကြောက်ရမယ
်တမတော်ကနေစစ်ဆောင်တွေကိုကူညီတဲ့လှုပ်ရပေါ်ကြိုးဆိုကြောင်းစစ်ရှောင်တွေကိုကူညီပေးနေတဲ့ဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကဆိုပါတယ
်ဘလို့ကြောင့်ပဲလူပေါ့ဗျာဥပမာနိုင်ငံတကာဆရာကြောင့်ပဲလူတွေကြောက်တော့ပြည်သူတွေရဲ့တောက်ဆုံမှုကြောင့်လူတွေပဲကြောက်တော့ဒါကကောင်းမွန်တဲ့အလုပ်တစ်ခုဖြစ်တယ်တကယ်လို့လူအစ်ကိုနေရာမှာရောက်အောင်ဒီတန်းဖို့တော့လိုတာပေါ့နော
်ရခိုင်ပြည်နယ်မြောက်ပိုင်းဗုဒ္ဓတောင်ရတိတောင်ကြောက်တော်မြောက်ဦးမင်းပြားမြေပုံမြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေကလည်းတနေ့ထက်တနေ့ပုံမူကျေပြန့်လာနေတယ်လို့စစ်ရှောင်ရေသွက်ကလည်းပုံမူတိုးပွားလာနေပါတယ်။လက်ရှိရခိုင်စစ်ရှောင်ဒုက္ခသည်တွေကိုအစိုးရကနေကူညီပေးနေတယ်လို့ဆိုပေမဲ့လည်းလုံလောက်မှုမရှိတဲ့အတွက်ဒေသတွင်းလူမှုကူညီရေးဖွဲ့တွေနိုင်ငံတကာဖွဲ့စည်းတွေကနေအကူအညီပေးဆောင်နေရတယ်လို့ဒေသခံကူညီပေးရေးဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ။
ဒီသတင်းနောက်နိုင်ကွင်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့ ARD တိုင်းပသိမ်ခရိုင်မှာမတင်ငါပေါ်ရလူ22ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းကိုပြောပြချင်ပါတယ်။အယောက်ဒီတိုင်းဒေသကြီးပသိမ်ခရိုင်ရွှေတောင်ရံရဲစခန်းအပိုင်ကမ်းခြေမှာတရားမဝင်ခိုးဝင်လာတယ်လို့ယူဆရတဲ့မတင်ငါပေါ်ရလူ22ယောက်ကိုတွေ့ရှိပြီးတော့တာဝန်ရှိသူတွေဘက်ကထိန်းသိမ်းခဲ့ပါတယ်။နောက်ပိုင်းစစ်ဆေးချက်အရသူတို့တွေဟာရခိုင်ပြည်နယ်စစ်တွေတပ်ကပြင်းရွာကဖြစ်ပြီးတော့လူမှုကြီးကြပ်ရေးဥပဒေနဲ့ညီစွန်းနေတာကြောင့်စစ်ဆေးနေကြောင်းတိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီလ20ရက်နေ့ကရွှေတောင်ရရဲစခန်းအပိုင်ပင်လယ်ကမ်းခြေမှာဆက်လေတစည်းနဲ့အတူဒေသခံတွေကတွေ့ရှိပြီးတက်ဆိုင်ရာကိုအကြောင်းကြားခဲ့တာကြောင့်စစ်ဆေးထိန်းသိမ်းလိုက်တာဖြစ်ပါတယ်ဒီလိုထိန်းသိမ်းလိုက်တာနဲ့ပတ်သက်ပြီးရွှေတောင်ရရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပါတယ်
ဆိုတော့တက်ကပြင်းပေါ့ပြောရမစမ်းအကကနေကျွန်တော်ဒီကိုလာကြတာဒီမှာကန်းတင်သွားတာပေါ့အဲဒါမှမဟုတ်ကျွန်တော်ရှိမှတော့ဒီမှာပင်အားကြီးမရှိရဘူးပေါ့ဘယ်ရုပ်ရည်လေးကြီးလိုက်တာလဲဆိုတော့နည်းထိုးရတာပေါ့ အဲကျွန်တော်လမ်းကြီးတင်းပေးကြတာပေါ့ဗျာငါတင်းပေးလို့ကျွန်တော်အုပ်ချုပ်ပိုင်းတွေကသွားကြတာအဖွဲ့ဆောင်နဲ့ဆိုတော့သွားကြရဲသူ့ကိုကျွန်တော်တော့ချောက်ပြီးတော့ကျွန်တော်တို့မှာရက်ွက်တက်မှာပေါ့နော်ရက်ွက်တက်ဆိုရှေ့တော်ညို့ရက်ွက်တက်ပေါ့ရက်ွက်တက်မှာကျွန်တော်ထမင်းပြေးကြတယ်ဆိုတော့သူကအဝိဇ္ဇာတွေတော့မပါမလားဘူးလေပါမလားတော့ကျွန်တော်ဝေပေးလိုက်တယ်အဲဒါကရက်ွက်အုပ်ချုပ်မှုတွေအားစားပြီးတော့ကျွန်တော်ကူညီပေးလိုက်ပြီးတော့ပတင်းကိုပို့လိုက်တာပေါ့အဲ့လိုအဲ့ဟုတ်ကဲ့ကျွန်တော်အားလုံးကတော့တော်ရည်တူ22ရောက်ပေါ့22ရောက်ကြာကူမှ23လေ
တော်ရောက်စစ်ဆေးရမှာနေမြေကန်ရဲတပ်ဖွဲ့ရေတက်ချေလျင်တက်တဲ့အုတ်ချုပ်ရေးအဖွဲ့စရာတွေပါဝင်ကြောင်းနဲ့ရန်ကုန်ကိုအသွားမှာကန့်ကတ်လာတာဖြစ်ကြောင်းပြောပါတယ်သူတို့ကိုစစ်ဆေးရမှာတက်ကယ်ပင်ရွာကဖြစ်ပြီးလူမှုကြီးကြပ်ရေးဥပဒေနဲ့ညီဆွမ်းတာကြောင့်စစ်ဆေးနေကြောင်းတိုင်းရဲတပ်ဖွဲ့ကဒုရဲမှုကြီးထွန်းရွှေကပြောပါတယ
်လလုံးတွေတော့အမှုမကွန့်နေဘူးလက်တော်ကတော့လောက်ကဥအုပ်တွေတော့ညီဆွမ်းမှုတော့ရှိတာပေါ့ဥလုံးတွေစစ်ဆေးဆဲပါတော့ခင်ဗျအမှုကွန်ကြားသူတို့လောက်ကဆက်လုပ်နေမ
ယ်ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာတပ်မတ်နယ်မြေကျော်လွန်ပြီးခီးတွလာခွင့်မရပါဘူးတက်ခဲ့ပြင်ရွာကတာဝန်ရှိသူတဦးကတော့လက်ရှိရွှေတောင်ရံမှာထိမ့်သိမ်းခံရသူတွေနဲ့ပတ်သက်လို့အခုလိုပြောပါတယ
်ကျွန်တော်တို့ဖမ်းလို့ပြောတယ်ဘယ်ဝါဆိုလဲကျွန်တော်မသိခဲ့တာဘယ်လိုလဲတရားမသိရသေးဘူးဟိုတော့ကတည်းကလောက်ကမရှိလို့အဲ့လိုမျိုးသွားကြတာဘယ်လိုအဲ့မသိဘူးကျွန်တော်တင်ရတော့ကအဲ့ဒီဘက်လူလင်းမြဲမလဲဒီမှာလေအကန်းကကြွားမမုံးမလားကျွန်တော်ရွာသားနေတယ်ဆိုပေနေလို့ရပါလားဘုံမဆင်းသူတို့ကလောလောဆယ်လောက်ကိုက်မရှိဆိုရင်ဘယ်လိုသူစဉ်းစားကြတာမသိတာ
တကယ်ပြင်စကန်းကဒုက္ခတဲ့တူဦးကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဒီမှာကျွန်တော်တို့ကဘာအလောက်ခိုင်မှမရှိဘူးဘာစားတော့ quality မရှိဘူးဆိုတော့ကိုကုသသမီးရဲ့ကျေးမွေးမွေးမဆိုတော့မြန်ဒေါက်တာတော်လေးစိတ်ငြိမ်းရတာပဲအဲ့တော့မကန်ဆန်းတဲ့လို့သူတို့ဒီတိုင်းကနေဟိုနိုင်ငံတော်ကြီးတွေစိတ်အင်းရှင်များလောကရမယ်စာသမီးကိုကြွေးရမယ်အဲ့လိုမျိုးစိတ်တလာရမနော်အဲ့လိုတော့ရှင်လေသူတို့တော့မှာပါအတိကကျွန်တော်တို့နိုင်ငံသားအခွင့်အရေးလဲလက်တော့တော့လောက်ခွင့်ရမှသာဒီကျွန်တော်တို့လူတွေကစိတ်အင်းရှင်များလို့ကျွန်တော်တို့ယူထားတယ
်အခုလိုပွင့်လင်းရာသီကိုရောက်လာပြီဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာမလေးရှားနဲ့အခြားနိုင်ငံဘက်တွေကိုဆက်လီနဲ့တွားဟုတ်တာတွေရှိတာကြောင့်မြန်မာနဲ့ထိုင်းစတဲ့နိုင်ငံကကမ်းခြေတွေမှာမကြာခဏဖမ်းဆီးတာတွေဖြစ်ခဲ့ဘူးပါတဲ့
ပြည်သူတွေတော့ခုမိုးစွာရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ထိုင်းမလေးရှားနယ်စပ်မှာမြန်မာရှေ့ပြောင်းလူသမားတို့ဖမ်းဆီးခံရတဲ့အကြောင်းကိုပြောပြကြပါမယ်။မလေးရှားနိုင်ငံတဲ့ကိုခုံးဖို့ကြိုးစားတဲ့တရားမဝင်မြန်မာနိုင်ငံသားရှေ့ပြောင်းလူသမား10ဦးကိုထိုင်းမလေးရှားနယ်စပ်ဆုံးခလခရိုင်စတောင်မြို့နယ်ထဲမှာထိုင်းနယ်ခြားဆောင်တပ်ဖွဲ့ကဒီကနေ့နိုမာ27ရက်နေ့မနက်ပိုင်းမှာဖမ်းဆီးလိုက်ပါတယ်။သူတို့ကိုလူမောင်းခိုးပွဲစားတွေကမလေးရှားနယ်စပ်အထိခေါ်ဆောင်လာတာလို့ထိုင်းနယ်ခြားဆောင်တပ်ကပြောပါတယ်။အဖြစ်အုံကိုတော့ဒီထိုင်းခြေတိုက်ဗီဒီယိုသတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။အခုမြန်မာရှေ့ပြောင်းလူသမားတွေဖမ်းဆီးခံခဲ့ရတဲ့ထိုင်းမလေးနယ်စပ်ဆုံခလာခရိုင်ဟာမလေးရှားကိုခိုးဝင်ကြတဲ့သူတွေအတွက်ဝင်ပေါက်ထပ်ပေါက်ကြီးတစ်ခုဖြစ်ပါတယ်။နိုဝင်ဘာလ27ရက်နေ့မနက်ပိုင်းမှာတော့စတောင်းမြို့နယ်ပါရန်ဘေစားဆိုတဲ့နေရာမှာမလေးရှားနိုင်ငံတဲကိုခိုးဝင်ကြမဲ့မြန်မာနိုင်ငံသားအမျိုးသမီးတဦးနဲ့အမျိုးသား9ဦးစုစုပေါင်း10ဦးကိုနယ်စပ်ကင်းလဲနေကြတဲ့နယ်ကြားစောက်တပ်အမှတ်348တပ်ဖွဲ့ဝင်တွေကတွေ့ရှိသွားခဲ့ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ထိုင်းမလေးနယ်စပ်မှာတော့ထိုင်းစစ်တပ်ကအမြဲတမ်းကင်းလဲ့နေပြီးလုံခြုံရေးတွေချထားတာကြောင့်အခုလိုဖမ်းမိသွားတာဖြစ်ကြောင်းစုံကလာခရိုင်ဟဲ့ရိုင်မျိုးကရွှေပြောင်းလို့သမားခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပယီကအခုလိုပြောပါတယ်
။မင်းရှားဆောင်တပ်တွေကတော့မှအမြဲတမ်းလို့သူတို့ကတော့ရှိတယ်ဟုတ်ကဲ့ကျွန်တော်တို့ဒီတပ်စကားတွေကာထားတဲ့နေရာတွေမှာပေါ့နော်။ဥပမာသူတို့ကကားနဲ့နေပြီးတော့ဒီလိုစဉ်းစားမိတဲ့ခါပတ်တာတို့နာယူဝတ်တခါပတ်တာတို့ကင်းလေးရှိတာပေါ့။အဲ့ရုံကပွေးစားတွေကြတော့ဒီလိုသူတို့ကားနဲ့တွားပြီးတဲ့အရှင်ကိုစောင့်ပြီးတော့ခိုးဝင်ကြတာလေတချို့တွေကြတော့လေဒီလိုပွေးစားထားခဲ့တဲ့နေရာမှာနားမလည်ဘဲနဲ့ကြံခဲ့တဲ့သူတွေလေးရှိတယ်။တယောက်မြင်ရင်တော့တက်စီပြီးတော့မင်းကြတာပေါ့အဲ့လိုပုံစံမျိုးတွေပေါ့နော်
။အခုဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေဟာလွန်ခဲ့တဲ့12ရက်ကတည်းကရနောင်းဘက်ကနေလူမောင်ခိုးပွေးစားတွေကခေါ်လာခဲ့ကြတာဖြစ်တယ်ဆိုပြီးထိုင်းစစ်တပ်ကဆိုပါတယ်။ရဲစစ်စေးဂိတ်ကိုတဘာဝတော်လန်းတွေကနေတဆင့်အဆင့်ဆင့်ဖြတ်ခဲ့ရကြောင်းဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကပြောဆိုခဲ့တယ်ဆိုပြီးထိုင်းစစ်တပ်ကဆိုပါတယ်သူတို့တွေကိုလာခေါ်မဲ့လူပွဲစားတွေမရောက်ခင်နေကြားဆောင်တပ်ကတောထဲမှာပုံနေကြတဲ့မြန်မာနိုင်ငံသားတွေကိုတွေ့သွားခဲ့တာပါမြန်မာနိုင်ငံသားတွေကိုအကြိုပုတ်လုပေးနေတဲ့စိုက်ကယ်တစီးကိုလည်းတင်းစီလိုက်ပြီးနာရာတီဝလိုင်စင်နဲ့မှစိုက်ကယ်ပိုင်ရှင်ကိုလည်းစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်အခုအချိန်ဟာထိုင်းတောင်ပိုင်းခွဲထွက်သမားတွေကိုထိုင်းစစ်တပ်ကဒဲမြေရှင်းလင်းမှုတွေလုပ်ဆောင်နေတဲ့အချိန်လေးဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာထိုင်းစစ်တပ်နဲ့တိုးရာနဲ့ထွက်မပြေးကြဖို့ အသာတကြီးအစစ်ဆေးခံကြပါလို့နယ်မြေအာဏာပိုင်တွေကပြီးခဲ့တဲ့နှစ်ပတ်လောက်ကတည်းကကြေညာချက်တွေထုတ်ပြန်ထားပါတယ်။2019ခုနှစ်ထဲမှာမလေးရှားနိုင်ငံကိုခိုးဝင်မဲ့မြန်မာ9000ကျော်ရှိခဲ့ပြီးထိုင်းနိုင်ငံပိုင်တွေကဖမ်းဆီးစစ်ဆေးပြီးလူကုန်ကူးမှုနဲ့မပတ်သက်ဘူးဆိုရင်တော့လာဝကဥပဒေနဲ့အရေးယူပြီးရန်နောက်ကော့တောင်းမြေဆက်လန်ကနေပြန်လွတ်ပေးခဲ့ပါတယ်။
လူကုန်မှုတွေနဲ့ပတ်သက်ရင်တော့ထိသေးစခန်းတွေမှာနေထိုင်ရပြီးအမှုရင်ဆိုင်စီပြီးလက်နဲ့ချီပြီးတရားရုံးတက်နေရသူတွေလည်းရှိပါတယ်ရှင်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့လက်နက်ကိုင်ပြစ်ခါတွေကိုရှော့ချနိုင်ဖို့ဂျာဝင်စစ်ဆေးဖြစ်ရှင်းမဲ့လူနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်။ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံက လက်နက်ကင်ပြဿနာအတွက်ဂျာဝင်ဆက်ဆက်ပေးနိုင်မဲ့လူနေပါပြီလားရှင်းမလို့နိုင်ပေဖြစ်နေရတဲ့ငြင်းငြင်းရေးဆွေးနွေးမှုတွေရှစ်ဆက်နိုင်ရေးဘလို့ဂျာကန်အဖွဲ့အစည်းလူပုတ်ကိုမျိုးတွေကအခုညီပေးနိုင်မလဲဆိုတာတွေကိုနိုဝင်ဘာ23ရက် DWS နဲ့ညတဲ့လိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရိုက်လိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေဒီကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းလို့မီတာ25 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါပြင်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်PP ခြင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ 9:00ကနေ9:00ခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
အခုတော့ကြံနေသေးတဲ့အချိန်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြေညာပေးမှာဖြစ်ပါတယ်။အမေရိကန်သမ္မတတော်နဲ့ထရမ့်ပေါ်အရေးယူသင်မသင့်စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာဒီကနေ့မှာတော့အင်ပီရိုအကြံပေးအရာရှိဟောင်းဖီယိုနာဟေးလ်နဲ့နိုင်ငံခြားရေးဝန်ကြီးဌာနအရာရှိဒေးဗစ်ဟုံးစ်တို့ထွက်ဆိုဖို့စီစဉ်ထားပါတယ်။မနေ့ကဂျာနာဝဲမှာတော့အဓိကသက်သေတူးဖြစ အမေရိကန်ပြည်သူအတလန်တာမြို့မှာပေါ်ထွန်းနေတဲ့ကောင်ချင်ပါခဲ့တဲ့ဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းဖြစ်ရွေးခန့်နိုင်မှုကြိုးပမ်းနေသူတွေရဲ့စကားစစ်ထိုးဝဲမှာတော့သမ္မတထရန့်ပေါ်အရေးယူတရားစွဲတင်မတဲ့အဓိကဆွေးနွေးစရာဖြစ်ခဲ့ပါတယ်။သမ္မတထရန့်ကသူ့နိုင်ငံရေးအကျိုးမြတ်အတွက်ယူကရိန်းနိုင်ငံပေါ်ဖိအားပေးခဲ့သလားဆိုတာစုံစမ်းမှုပေါ်မှာတော့ကိုယ်စားလောင်းအားလုံးကထောက်ခံတဲ့အကြောင်းတင်းညင်းချွတ်တဲ့ပြောဆိုခဲ့ကြတာပါ။ယူရနိုင်ငံဘက်ကရက်မြို့တော်မှာအစိုးရဆန့်ကျင်ဆန္ဒပြသူတွေနဲ့လူမျိုးရေးတပ်ဖွဲ့တွေကြားအထူးကယုံတွေကြောင့်အခုနောက်ဆုံးလူနှုတ်ဦးတက်မနဲ့တည်ဆုံသွားပါတယ်။မြို့တော်မှာရှိတဲ့ဆန္ဒတရားမှာဆန္ဒပြသူတွေကိုလူစုခွဲဖို့လုံလင်းရဲတွေကမျက်ရည်ပုံးနေနဲ့ပြစ်ခတ်ရာကဆန္ဒပြသူ၂ယောက်တည်ဆုံသွားတာဖြစ်ကြောင်းလည်းအာဏာပိုင်တွေကပြောဆိုထားတာပါ။ကြည်လင်းတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ရှန်နန်ဘာဂနာကတိုက်တွန်းလိုက်ပါတယ်။မြန်မာဆူရနဲ့တမလို့ရရှိရေးနဲ့တွဲဆောင်ခဲ့သလိုရခိုင်ပြည်နယ်ကဒေသခံနိုင်ငံရေးအတိုင်းဝိုင်းအရက်ဖက်လူမှုဖွဲ့စည်းအပြင်ဒုက္ခသည်တွေနဲ့ပါတွဲဆောင်ခဲ့တဲ့နိုဝင်ဘာ12ရက်နေ့ကနေ21ရက်နေ့ထိခီးစဉ်အဆုံးသတ်ချက်ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတိုက်တွန်းထားတာပါ။မြန်မာဆူရတာဝန်ရှိသူတွေအနေနဲ့နိုင်ငံတကာကတောင်းဝန်ခံမှုလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့တိုက်တွန်းခဲ့တာလည်းဖြစ်ပါတယ်
။တရင်ချင်းညုတ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂဲလ်ဖြစ်ပါတယ်။ VOA American အသံညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းနံပါတ်25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
်